ိတ်လျာမယ်ဆိုတာမသိနိုင်ကြတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းယဟန်တရားပေါ်မြတ်အားထုတ်ဖြစ်ကြတာမဟုတ်ပါဘူးလူရဲ့ချက်ခံပေါ်မှာမူတည်ပြီးတော့ခံယူချက်တွေကွဲပြားသွားကြတယ်ဒါကနတ်သမီးရဲ့ခံယူချက်နဲ့အရှင်သမီးရဲ့ခံယူချက်ကိုနိုင်ရှင်ပြီးတော့ကြည့်ရင်သိနိုင်တယ်အရှင်နတ်သမီးရဲ့ခံယူချက်ကတော့မသေးခင်ချိန်ကာလလေးအတွင်းမှာလှုပ်တဲ့လှုပ်ရမယ့်အလုပ်ဒီလောကီအာယံကာမဂုဏ်ချမ်းသာခံစားတဲ့အလုပ်လို့ခံယူထားပါတယ်။အရှင်သမီးကြီးကတော့မသေးခင်ချိန်ကာလလေးအတွင်းမှာလှုပ်ရမယ့်အလုပ်ဒီဝိပဿနာအလုပ်အားထုတ်တဲ့အလုပ်လို့ခံယူထားပါတယ်။ခံယူချက်ချင်းမတူညီကြပါဘူး။တနေ့သေးရမှာပဲဆိုတော့အားလုံးသိကြတယ်။အချိန်မရွေးသေးတော့နိုင်လဲဆိုတာလည်းသိကြတယ်။ပြီးတာချင်းတူပေမဲ့ဓာတ်ခံချင်းမတူတော့ခံယူချက်တွေကွာသွားကြ။ကာမဓာတ်ခံ၊ကိလေသာဓာတ်ခံအားကောင်းတဲ့ပုဂ္ဂိုလ်များကတော့မသေးခင်ကာလမှာအာယံကာမဂုဏ်ခံစားမှုပြီးဘဝရဲ့အနှစ်သာရလို့ခံယူထားကြတယ်။နေခမဓာတ်ခံ၊ပါရမီဓာတ်ခံအားကောင်းတဲ့ပုဂ္ဂိုလ်များကတော့မသေးခင်ချိန်ကာလမှာလောကမဲ့အလုတ်ဒီယဟန်တရားပေါ်မြတ်အားထုတ်တဲ့အလုတ်ဒါနသီလသမထနဲ့ဒုက္ခဝိပဿနာအလုတ်အားထုတ်တဲ့အလုတ်လို့ခံယူထားကြတယ်။ဒီတော့နတ်သမီးရဲ့ခံယူချက်နတ်သမီးရဲ့ခံယူချက်မျိုးရှိတဲ့လူသားတွေလည်းအများကြီးရှိကြပါတယ်အများကြီးဆိုတာချက်အများဆုံးရှိကြပါတယ်တခါတော့ကဦးသေးရဲ့လူဘဝတုန်းကတငယ်ချင်းတစ်ယောက်ကိုတရားအားထုတ်ဖို့တိုက်တွန်းမှုတယ်ခြေတံမှာဝင်ပြီးအားထုတ်မှအိမ်မှာလည်းပဲအချိန်ပေးပြီးတော့တည်တံ့ဆိုင်မှမဟုတ်ပါဘူးတွားရင်လာရင်လှုပ်ရင်ကန်ရင်နေရင်ဆိုင်ရင်စိုင်းရင်တောင်းရင်ပြောရင်ဆိုရင်လည်းပဲတတိပညာထည့်ပြီးတော့အလုပ်လုပ်သွားရင်တရားအားထုတ်လို့ဖြစ်ပါတယ်။မိမိရဲ့အလုပ်မပြတ်ဘဲနဲ့တရားအားထုတ်လို့ဖြစ်ပါတယ်ဆိုတဲ့အကြောင်းကိုအားထုတ်ပုံအားထုတ်နည်းနဲ့တကွသူ့ကိုပြောပြ။အဲဒီလိုပြောကြတော့တကယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်ကဘာပြန်ပြောသလဲဆိုရင်ဦးဇင်းဖရာတပည့်တော်တရားအားမထုတ်ပြရဇင်းနဲ့ဟုတ်။ဘာဖြစ်လို့လဲ။တပည့်တော်တရားအားထုတ်လိုက်ရင်လောကီအာယံကာမဂုဏ်ချမ်းသာတွေခံစားခြင်းနဲ့စိတ်ပျောက်သွားလိမ့်မယ်။တပည့်တော်ကအခုမှအသက်အငယ်လေးရှိသေးတာလောကီအာယံကာမဂုဏ်ခံစားခြင်းနဲ့စိတ်တွေပျောက်သွားလို့မဖြစ်ဘူးဗျာ။ရခဲ့တဲ့ဒုဗ္ဗဝါလေးရတဲ့အခိုက်မှာမိမလေးတယောက်တော့အနည်းဆုံးယူသွားပြစေဦးတဲ့သူကပြန်ပြောတယ်အနည်းဆုံးတော့ယူသွားပြတယောက်တော့အနည်းဆုံးယူသွားပြစေဦးဆိုတော့သူကြည့်ရတာတယောက်မကယူခြင်းပုံပေါ်တယ်နော်ဒါတော့နတ်သမီးကတော့ခံရရှိတဲ့ပုံကိုယ်တွေဟာလောကမှာအများဆုံးပါပဲအရှင်သမိတ်ကြီးတို့ခံရတဲ့ရှိတဲ့ပုံကိုယ်တွေကတော့ခံရတဲ့ရှိတဲ့အတိုင်းလည်းပဲလက်တွေအကောင်အထည်ဖော်ပြီးတော့အလုံးလုံးဖြစ်တဲ့ပုံကိုယ်တွေကတော့အမတန်ကိုလဲပါလှပါတယ်နတ်သမီးကတော့ခံရတဲ့ရှိတဲ့ပုံကိုယ်များကယဟန်တရားပေါ်မြတ်အားထုတ်တယ်ဝိပဿနာလို့အားထုတ်တယ်ကုသိုလ်ကောင်းမှုတွေပြုတယ်ဆိုတာနောင်တမလွန်ဘဝကြမှာအကျိုးရတဲ့အလုံးနောင်တမလွန်ဘဝကြမှာပဲအကျိုးခံစားရတဲ့အလုံးလို့ခံယူထားကြတယ်လောကီအာယုံကာမဂုဏ်ချမ်းသာခံစားတဲ့အလုံးကမှဒီဘဝမှာချက်ချင်းလက်ငင်းအကျိုးခံစားရတဲ့အလုံးလို့အဲ့ဒီကိုယူဆထားကြအဲ့ဒီအချင်းအဲ့ဒီအယူဆမှားယွင်းတဲ့အကြောင်းကိုအရှင်သမိတ်ကြီးကနတ်သမီးကိုပြန်ပြောတဲ့အချက်ကိုအခြေခံပြီးတော့အနှဲငယ်အာယုံပြုကြည့်ရအောင်ကာလိကကာမဘဟုဒုက္ခဘဟုပါယတာအာရိနဝောဣထပိယောကာမလောကီအာယုံကာမဂုဏ်ချမ်းသာတို့သည်ကာလိကအချိန်ပြုပြင်မှအကျိုးရတဲ့ကာလိကတရားတို့သာလင်သည်ကာလိကအကျိုးရဖို့အတွက်အချိန်ဆန်းရသဖြင့်ကာလိကတရားတို့သာလင်သည်ဘဟုဒုက္ခဆင်းရဲခြင်းကသာများကြလာပါ၏ဘဟုပါယနာပင်မခြင်းကသာများကြလာပါ၏အထဤလောကီအာယုံကာမဂုဏ်ချမ်းသာတို့၌အာရိနဝောအဖြစ်သည်သေရောများပြားလာပါ၏အာဂါလိကောအယံသမောအယံသမောဤလောကုတ္တရာတရားကမှအာဂါလိကောအချိန်မဆိုင်မဲ့ချက်ချင်းလည်းငင်အကျိုးရတဲ့အတွက်ကြောင့်အာဂါလိကတရားသီတာလျင်အာဒီစင်စမသွေဖြစ်ပါပေသတည်လောကီအာယုံကာမဂုဏ်ချမ်းသာပြီဆိုတာကကာလိကတရားတွေ လောကုတ္တရာတရားကမှအာကာလိကတရားတရားကုံတော်6ပါးထဲမှာအကာလိကောဆိုတဲ့ဂုံတော်လေးတစ်ခုပါတယ်အကာလိကောဆိုတာအချိန်မဆိုင်မနဲ့အကျိုးရတဲ့တရားလို့အဓိပ္ပာယ်ရပါတယ်လောကုတ္တရာတရားတွေဆိုတာကအချိန်မဆိုင်မနဲ့ချက်ချင်းလည်းငင်းအကျိုးရတဲ့တရားတွေပါအဓိကအားဖြင့်တော့မေတ္တရားပါမသိမိမိရဲ့တဏ္ဍာမှာဖြစ်ပြီးဆိုရင်မသိရဲ့အချမ်းမြေမှာဖို့စိတ်ချက်ချင်းဖြစ်ပါတယ်မဲစိတ်နဲ့ဖို့စိတ်ချမ်းမှတခြားစိတ်တွေချနေတယ်အချိန်ဆိုင်နေတယ်တခြားစိတ်တွေတစ်ခုနှစ်ခုသက်ပြီးဖြစ်ပြီးတော့အချိန်ချနေတယ်ဆိုတာမရှိဘူးမဲစိတ်ဖြစ်တဲ့နဲ့တပြိုင်နက်ဖို့စိတ်ချက်ချင်းဖြစ်တယ်မဲစိတ်ဒီဖို့စိတ်ကြီးဟူသောအကျိုးကိုချက်ချင်းပေးတယ်ဖို့စိတ်ကြီးဟူသောအကျိုးကိုရတော့ဘာဖြစ်တယ်လဲလို့ဆိုတော့ဖို့စိတ်ကိုရတော့ဘယ်တော့မှမပြည့်စည်နိုင်တဲ့ချမ်းသာကချမ်းသာထဲမှာအကောင်းဆုံးဖြစ်တဲ့အတုမရှိသောချမ်းသာအတူမရှိသောညီအေမှုဘာမှမပြည့်စည်နိုင်တဲ့နိဗ္ဗာန်ချမ်းသာကိုခံစားကြရမှာပဲဒီတော့မေတ္တရားကအချိန်မဆိုင်မဲ့အကျိုးရတဲ့အာကာလိကတရားလို့ဆိုပေမဲ့အဲ့ဒီမေတ္တိဆိုတာကလည်းနေရင်ထိုင်ရင်နဲ့အလိုလျောက်ရတာမဟုတ်ဘူးဝိပဿနာစိတ်ရဲ့အခြားမဲ့မှာဖြစ်ပြီးတော့ရတာဝိပဿနာစိတ်မရှိဘဲနဲ့မေတ္တိကဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူးမေတ္တိကိုရဖို့အတွက်တကယ်တမ်းအလုပ်လုပ်ရမှာကဝိပဿနာအလုပ်ကိုလုပ်ရမှာပဲဒါကြောင့်ဝိပဿနာတရားဒီတည်းပဲအချိန်မဆိုင်ကျိုးပဲတဲ့မသိကိုဖြစ်စေနိုင်တဲ့အတွက်ကြောင့်ဝိပဿနာတရားဒီလည်းအကာလိကတရားပါပဲဝိပဿနာအလုပ်ကိုအားထုတ်နေတဲ့ပုဂ္ဂိုလ်များဟာအကာလိကအလုပ်ကိုလုပ်နေကြတာအချိန်မဆိုင်အကျိုးရမယ့်အလုပ်ချက်ချင်းလည်းငင်းအကျိုးရမယ့်အလုပ်ကိုလုပ်နေကြတာပါပဲဝိပဿနာစိတ်အားကောင်းနေတဲ့ပုဂ္ဂိုလ်ဟာတတိမေ့လျော့နေလို့အမှတ်တွေလွတ်ထားတယ်ပဲသာအောင်ဝိပဿနာချမ်းသာကိုခံစားခြင်းနဲ့ဆိုရင်မိမိရဲ့စိတ်ကလေးကိုခန္ဓာကိုပို့လိုက်တဲ့နဲ့မိမိရဲ့တတိပညာလေးကိုခန္ဓာမှာပို့လိုက်တဲ့နဲ့ချက်ချင်းပဲဝိပဿနာချမ်းသာဟာထင်ရှားလာတယ်ဝိပဿနာဆိုတာကလည်းချမ်းသာတစ်မျိုးပါပဲလောကီအာယံကာမဂုဏ်တွေတာရင်ချမ်းသာလို့ထင်နေကြတယ်အာယံကာမဂုဏ်တွေတာရင်ချမ်းသာမဟုတ်ပါဝိပဿနာဒီလည်းချမ်းသာပါပဲလောကီမှာရှိရှိသမျှချမ်းသာတွေကိုတူရတူရစုလိုက်ရင်တလောကလုံးမှာချမ်းသာလို့ခုနှစ်မျိုးပဲရှိတယ်။လူကာမဂုဏ်ချမ်းသာ၊နတ်ကာမဂုဏ်ချမ်းသာ၊ဇန်ချမ်းသာ၊ဝိပဿနာချမ်းသာ၊မေတ္တချမ်းသာ၊ဖို့ချမ်းသာ၊နိဗ္ဗာန်ချမ်းသာလို့ချမ်းသာခုနှစ်မျိုးရှိတယ်။အဲ့ဒီချမ်းသာခုနှစ်မျိုးထဲမှာဝိပဿနာချမ်းသာပြီးဇန်ချမ်းသာချက်လည်းမြတ်တယ်၊နတ်ကာမဂုဏ်ချမ်းသာချက်လည်းမြတ်တယ်ဒီတော့ချမ်းသာခုနှစ်မျိုးမှာလူကာမဂုဏ်ချမ်းသာတဲ့နတ်ကာမဂုဏ်ချမ်းသာကပို့ပြီးတော့ဆင်းမြင်နေပို့ပြီးတော့ချမ်းသာတယ်။နတ်ကာမဂုဏ်ချမ်းသာတဲ့ဇန်ချမ်းသာဇန်ချမ်းသာတဲ့ဝိပဿနာချမ်းသာဝိပဿနာချမ်းသာတဲ့မေချမ်းသာမေချမ်းသာတဲ့ဖို့ချမ်းသာဖို့ချမ်းသာတဲ့နိဗ္ဗာန်ချမ်းသာနောက်နောက်ချမ်းသာပြီးရှေ့ရှေ့ချမ်းသာတဲ့ပို့ပြီးတော့ဆင်းမြင်နေပို့ပြီးတော့ချမ်းသာတယ်။ဒီတော့ဝိပဿနာချမ်းသာပြီးဇန်ချမ်းသာနတ်ကာမဂုဏ်ချမ်းသာတဲ့တောင်မှအဆင်မြင်သေးတယ်တာလွန်သေးတယ်ဆိုရင်လူရဲ့ကာမဂုဏ်ထက်ဆိုရင်တော့အစာပေါင်းများစွာတာလွန်ပါလေ။ဝိပဿနာအလုပ်ကိုတကယ်တမ်းပေါက်ပေါက်ရောက်ရောက်အားထုတ်ဖူးတဲ့ပုံကိုယ်တိုင်းဝိပဿနာစိတ်ကလေးဝိပဿနာဉာဏ်ကလေးမိမိရဲ့တန်တမာဖြစ်နေရတာဘလောက်ချမ်းသာတယ်ဘလောက်အရသာရှိတယ်ဆိုတာကိုကိုယ်တိုင်သိကြပါလေ။ဒီတော့ဝိပဿနာချမ်းသာကိုရယူခွင့်ရနေတဲ့ဗုဒ္ဓသာသနာတော်ကြီးနဲ့ပြည့်ကြုံနေပါလှည့်ကနေနာဂာမဂုံချမ်းသာနဲ့လည်းပဲနှိုင်းရှင်နှိုင်းရှင်ဇန်ချမ်းသာနဲ့ပဲနှိုင်းရှင်နှိုင်းရှင်ဘယ်ချမ်းသာနဲ့ပဲနှိုင်းရှင်နှိုင်းရှင်အောက်ဆုံးချမ်းသာအညံဆုံးချမ်းသာဖြစ်နေတဲ့ဘာမဟုတ်တဲ့ဒီလောကီလူကာမဂုံချမ်းသာလေးကိုပဲအထင်ကြီးပြီးတော့အာသာငန်းငန်းဆွဲလန်းနေမယ်မဆုံနိုင်မလှုပ်မဆုံနိုင်မစွန့်နိုင်မဲနဲ့စောက်ကန်ထားကြမယ်ဆိုရင်တော့အသိဉာဏ်နဲ့ရလျှောက်သွားလိမ့်မယ်ဒါကြောင့်ဝိပဿနာချမ်းသာဆိုတာအခုခံစားခြင်းအခုချက်ချင်းခံစားလို့ရတဲ့ချမ်းသာအကာလိကချမ်းသာလောကီအာယံကာမဂုဏ်ချမ်းသာတွေဆိုတာကတော့ကာလိကချမ်းသာအကာလိကကအချိန်မဆိုင်မဲ့အကျိုးရတယ်ဆိုတော့ကာလိကကျတော့အချိန်ဆိုင်မှအကျိုးရအချိန်ဆောင်မှအကျိုးရတယ်ဟုတ်တာပေါ့လောကီအာယံကာမဂုဏ်ချမ်းသာတွေအခုခံစားခြင်းအခုချက်ချင်းပဲခံစားလို့ရတယ်မှမရှိပဲခံစားခြင်းနဲ့စိတ်ဖြစ်လိုက်တာနဲ့တပိုင်းတစ်ထည့်အလိုလျောက်ခံစားရတယ်ဆိုတာမရှိဘူးဆိုတော့အခုထိုင်နေရင်မတက်နဲ့တခြင်းလေးတစ်ပုဒ်နားထောင်ခြင်းနဲ့ဆိုတော့ကိုကတခြင်းနားထောင်ခြင်းနဲ့တခြင်းနားထောင်ခြင်းလိုက်တာလို့တခြင်းနားထောင်ခြင်းနဲ့စိတ်ကလေးဖြစ်တယ်နဲ့ တချင်းကတချင်းနာကနားထဲမှာအလိုလျောက်ကြားမလာပါဘူးကက်ဆက်ရှိရဘူးသွားရအောင်မယ်ကက်ဆက်ကိုဒီမိကျိုးကိုတက်ရအောင်မယ်ကက်ဆက်ခွေကိုထည့်ပြီးတော့ဖွင့်ရအောင်မယ်အဲ့ဒီကိုနားတကူနားထောင်နေတဲ့ခွေကလည်းအစင်းနဲ့ရှိအောင်မှအစင်းနဲ့မရှိရင်အဲ့ဒီခွေသွားပြီးတော့ဝယ်ရအောင်မယ်ဝယ်ဖို့တက်ကလည်းပတ်ဆံရှိရအောင်မယ်ပတ်ဆံရှိဖို့ရှာရအောင်မယ်စသဖြင့်အချင်းလောကီအာရုံကာမဂုဏ်ချမ်းသာဆိုတာခံစားခြင်းနဲ့စိတ်ဖြစ်တဲ့တိုင်းနဲ့ချက်ချင်းခံစားရတဲ့ချမ်းသာမဟုတ်ပါဘူးအချင်းယူရတဲ့ချမ်းသာအချင်းဆိုင်ရတဲ့ချမ်းသာပါဆိုတော့ခရယင်လေးဥပမာပေးရရင်ကလေးငယ်တယောက်ကအိမ်လောင်ပြုတ်ပြီးတော့အိမ်လောင်ကြီးချမ်းသာခံစားခြင်းနဲ့ဆိုလို့အဲ့ဒီစိတ်ကလေးဖြစ်တဲ့နဲ့ချက်ချင်းခံစားလို့မှမရပဲအသက်အရွယ်အချင်းလဲပြည့်စုံအောင်ငွေကြေးဥစ္စာအလုပ်အကိုင်စသဖြင့်ဖြင့်ပြည့်စုံတဲ့အချင်းတိရောက်အောင်အချင်းကြီးစောင့်ရတယ်ကလေးဆိုတာအသာထားလိုက်ပါဦးအရွယ်ရောက်နေတဲ့ပုံကိုယ်ပင်ဖြစ်စေကမှအချင်းစောင့်ရပါတယ်အိမ်တော်ကလည်းပြုတ်ခြင်းနဲ့ပြုတ်ရမယ့်အရွယ်ကလည်းရောက်နေပြီရောက်ရမကဘူးလွန်နေပြီမိမိတိမ်တော်ပြုတ်ရမယ့်ပုဂ္ဂိုလ်ကလည်းရှိနေတယ်နှစ်ဖက်မိဘကလည်းသဘောတူပြီးသားဒါပေမဲ့လို့အိမ်တော်ပြုတ်လို့မဖြစ်သေးဘူးချိန်နေစောင့်နေလိုက်ရတာအိမ်တော်တစ်ခုထူထောင်နိုင်တဲ့ငွေကြေးပမာဏအလောက်ကန်စားတဲ့အနေထားလေးနဲ့ပြည့်စုံအောင်ချိန်နေစောင့်လိုက်ရတာတချို့ဆိုရင်ပြည်တွင်းမှာအလောလောယုံနေခြင်းမသိပဲနဲ့ပြည်ပမှာသွားပြီးတော့ပင်ပင်ပန်းပန်းအလောလောယင်းနဲ့မိမိခံစားခြင်းနဲ့ချမ်းသာအတွက်အချိန်စောင့်ရပါတယ်ဒီတော့ကာမဂုဏ်ချမ်းသာဆိုတာကအချိန်လေးနဲ့အများကြီးရင်းနှီးပြီးတော့မှအချိန်ဆိုင်ကြီးမှရတဲ့ချမ်းသာမှုလို့ဘာမှမမောလောက်စရာမရှိပါဘူးအခုသမင်းစားခြင်းနဲ့ဆိုလို့ဗဇတဲ့သမင်းကအလိုလျောက်ရောက်မလာဘူးသမင်းစားခြင်းနဲ့စိတ်ဖြစ်ဖြစ်ချင်းသမင်းကရောက်မလာဘူးချက်ပြီးပြောပြီးသားဖြင့်ဖြစ်စေကမှုခူးရခတ်ရအောင်မယ်ခုပြီးခပြီးတယ်တော့လေလက်စည်းရအောင်မယ်ဇွန်ခင်းနေစည်းကြောရအောင်မယ်ပြီးတော့ဆန်းလုပ်တွေပြင်ရအောင်မယ်ယူရအောင်မယ်ခွင့်ရအောင်မယ်စသည်အားဖြင့်အချိန်လေးအများကြီးစောင့်ရတယ်ခုပြီးခပြီးသားတော့မှအချိန်စောင့်ရတယ်ခုပြီးခပြီးအဆင့်ချက်ပြီးပြုတ်ပြီးအဆင့်ကိုရောက်ဖို့ဆိုတာကလည်းဆန်းလို့ဟင်းချက်စရာတို့ဝယ်ရအောင်မယ်အဲ့ဒီလိုဝယ်နိုင်ဖို့တက်ကလည်းပတ်ဆံရှိရမယ်ပတ်ဆံရှိဖို့ပတ်ဆံရှာရအောင်မယ်ထမင်းလေးတစ်လုံးစားဖို့အတွက်ဒီထမင်းစားတယ်ဆိုတာလည်းဒါตายရတဲ့စိတ်နဲ့ဆိုင်ရင်ဒါလည်းကာမဂုဏ်ချမ်းသာခံစားရပါပဲကာမဂုဏ်ဆိုတာကအဆင်းအတန်အနှံ့အရသာအထီးတွေးလို့၅မျိုးရှိပါတယ်အများစုကတော့ကာမဂုဏ်လို့ဆိုလိုက်ရင်တစ်ခုကိုပဲသွားပြီးတော့မြင်တတ်ကြဒါတော့သမန္တိကတော့ကာမဂုဏ်လေးခံစားဖို့အတွက်ကိုအချိန်ကြီးအများကြီးယူရတယ်အချိန်ကြီးအများကြီးစောင့်ရတခြားတခြားတော့ခံစားပြအာယံကာမဂုဏ်တွေလည်းချက်ထွင်းပြီးတော့တိကြတော့အဲ့တော့လောကီအာယံကာမဂုဏ်ချမ်းသာတွေဆိုတာအချိန်ဆောင်မှအကျိုးရတဲ့အတွက်ကြောင့်ကာလိကတရားတွေပါဘာမှအနှစ်သာရမရှိပါဘူးတဏှိယနဲ့ကာလိကအကာလိကအခွဲကတော့တေခြင်းတရားကိုလွန်မြောက်နိုင်တဲ့ချမ်းသာကိုအကာလိကချမ်းသာတေခြင်းတရားကိုမလွန်မြောက်နိုင်တဲ့ချမ်းသာကိုကာလိကချမ်းသာလို့ခေါ်ပါတယ်လောကီအာယံကာမဂုဏ်ချမ်းသာတွေဟာတေခြင်းတရားကိုမလွန်မြောက်နိုင်တဲ့ချမ်းသာတွေပဲဒါနသီလသမထဝိပဿနာမပါဘဲနဲ့ကာမဂုဏ်အာယုံခံစားမှုတက်တက်နဲ့တေခြင်းတရားကလွန်မြောက်သွားတယ်ဆိုတာမရှိပါဘူး။တေခြင်းတရားကလွန်မြောက်တယ်ဆိုတာကတော့နိဗ္ဗာန်ကိုမျက်မှောက်ပြုတာကိုပြောတာပါ။ဒါတော့အာယုံကာမဂုဏ်ခံစားမှုနဲ့တေခြင်းတရားကိုမလွန်မြောက်နိုင်တဲ့အပြင်အာယုံကာမဂုဏ်ဒီပေါ်မှာဆင်းရဲတဲ့စိတ်နဲ့သေတော့မယ်ဆိုရင်အပယ်လေးပါးကိုတောင်မှကြာရောက်နိုင်မှာသေးတယ်။အယုံကာမဂုဏ်လေးကိုရှာဖွေတဲ့နေရာမှာမကောင်းမှုဒုစရိုက်တွေပြုလုပ်ခဲ့မယ်မတရားတဲ့တံမွေဝါညာမှုတွေပြုလုပ်ခဲ့မယ်ဆိုရင်တော့အဲ့ဒီအမှုတွေအတွက်အပယ်လေးပါးမှာဒုက္ခအကျိုးတွေဆက်ကြရမှာပါပဲဒီတော့အယုံကာမဂုဏ်ခံစားမှုဟာတေခြင်းတရားကိုမလွန်မြောက်နိုင်တဲ့ချမ်းသာပဲဝိပဿနာချမ်းသာမဲ့ဖို့ချမ်းသာဆိုတာကတော့တေခြင်းတရားကိုလွန်မြောက်နိုင်တဲ့ချမ်းသာအရဟတမေအရဟတကိုကိုရပြီးတော့ရဟန္တာဖြစ်သွားပြီဆိုရင်တော့ဒီတဘောကပဲတေရတော့မယ်နောက်ဘဝဘဝအပြည့်ထပ်ပြီးတော့မဖြစ်တော့တဲ့အတွက်ကြောင့်တေခြင်းတရားကနေအပြီးတိုင်လွန်မြောက်သွားပြီဘယ်တော့မှမတေရတော့သောတာပန်ပုဂ္ဂိုလ်တို့ဆက်ရှိတဲ့အောက်အရိယာပုဂ္ဂိုလ်ဆိုရင်တော့အရိယာပုဂ္ဂိုလ်ပင်ဖြစ်စေကမှဘဝအပြည့်တည်းထပ်ဖြစ်အောင်မှာမို့လို့သူတို့လည်းပဲတေခြင်းတရားကိုမလွန်မြောက်ကြသေးဘူးသို့တော်လည်းပဲအရိယာပုဂ္ဂိုလ်များအတွက်တော့တရားမဲ့ဘဝအပိုင်းခြားအကန့်အသတ်ရှိသွားပြီဖြစ်တဲ့အတွက်ကြောင့်သူတို့ကိုမတေတော့မဲ့ပုဂ္ဂိုလ်လို့ပဲဆိုနိုင်ပါတယ်ဒီတော့မက်ဆေ့ဖြစ်မှသိခြင်းကြားကလွန်မြောက်နိုင်မှာဆိုတော့မက်ဆေ့ဖြစ်ဖို့ကလည်းဝိပဿနာစိတ်ရှိမှဖြစ်နိုင်တာဆိုတော့ဝိပဿနာအလုပ်ကိုလုပ်နေခြင်းဒီလည်းပဲသိခြင်းတရားကိုလွန်မြောက်နိုင်တဲ့အလုပ်ကိုလုပ်နေခြင်းပါပဲဝိပဿနာချမ်းသာဒီလည်းပဲ အကာလိကချမ်းသာပါပဲ။နောက်တမီးအားဖြင့်လည်းပဲသိခြင်းဆိုတာပျက်စီးခြင်းပါပဲ။လောကီအယံကာမဂုဏ်ချမ်းသာတွေဆိုတာကပျက်စီးသွားမဲ့ချမ်းသာတွေ။လောကုတ္တရာချမ်းသာတွေကတော့ဘယ်တော့မှမပျက်စီးနိုင်တဲ့ချမ်းသာ။တခါရှာထားတဲ့အယံကာမဂုဏ်ဟာအမြဲတည်တံ့ပြီးတော့ထာဝရတည်မြဲနေတယ်ဆိုတာမရှိဘူး။တခါခံစားပြီးတော့ကုံသွားတယ်ကုံသွားတဲ့ပြောင်နောက်ထပ်ခံစားဖို့အတွက်ရှာဖွေရတယ်မက်ဆိတ်ကတကြိမ်ဖြစ်ပြီးသွားရင်သောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်ကသောတာပန်ဖြစ်ကနေလျှော့ချသွားလို့သောတာပတိမက်ကိုဖြစ်အောင်ထပ်ကျင့်ရတယ်ဆိုတာမရှိဘူးဒါကမတရားဖို့တဲ့နိဗ္ဗာန်တရားများသည်ဘယ်တော့မှမကုံပြတ်နိုင်တဲ့ချမ်းသာပဲဒီတော့ကုံပြတ်သွားမယ်ချမ်းသာကုံပြတ်သွားမယ်ချမ်းသာတွေအတွက်အလုံးလုံးနေရတာဟာအမှအနှစ်သာရမရှိဘူးမကုံပြက်မဲ့ချမ်းသာအတွက်အလုံးလုံးနေရဒါသာအနှစ်သာရပဲလို့အဲ့ဒီလိုသဘောပေါက်ကြမယ်ဆိုရင်မသေးခင်မှာဘာလို့ကြမလဲဆိုတဲ့မိကုံအတွက်ဖြေထွက်လာနိုင်တာပါပဲအတဏမိမိကိုယ်တိုင်ကမရဏဓမ္မောတရားချင်းသဘောရှိပါလျက်ဝါကုံပြက်ရခြင်းသဘောရှိပါလျက်မရဏဓမ္မံဤဝါကုံပြက်ရမယ်သဘောကိုယ်တိုင်လည်းဝါတည်ရင်ရှိတဲ့သဘောကိုယ်တိုင်လည်းပရိယေတိရှာမိ၍နေကြတဲ့ဆိုရင်အယံဤရှာမိခြင်းသည်အနာရိယပရိယေသနာမမြတ်သောရှာမိခြင်းဖြစ်ပါ၏အရဏမိမိကိုယ်တိုင်ကမရဏဓမ္မောတရားခြင်းသဘောရှိပါသော်လည်းပဲဝါကုံပြည့်ရမည်သဘောရှိပါသော်လည်းပဲအမတန်ဓမ္မောသိခြင်းကင်းတဲ့တရားကိုအမတန်ဓမ္မောကုံပြည့်သောခြင်းမရှိတဲ့သဘောတရားကိုပရိယေသတိရှာမိကြမယ်ဆိုရင်တော့အယံဤရှာမိခြင်းသည်အရိယပရိယေသနာတည်ခြင်းတရားမှလွန်မြောက်နိုင်တဲ့အတွက်ကြောင့်မြတ်သောရှာမိခြင်းသည်သာလျှင်ဟောဒီစင်စစ်မသွေဖြစ်နိုင်ပါ၏တကြည်အပ္ပမယုမနုဿာနံဟိလယနံသူဘောရိသောစရိယထိတ်တတိသောဝနတိမစ္ဆုဒနာဂမောလေကဝေပိဋက၄ပါးချက်သားချက်သမီးတို့မနုဿာနံလူတို့ဤအာယုအသက်သည်အပန်တူတောင်းလှပါပေ၏လူသားတွေရဲ့အသက်ဟာအင်မတန်တူတောင်းနေလူသားတွေရဲ့အသက်တူတောင်းတဲ့အကြောင်းကိုပို့ပြီးတော့အိဗယ်လေးနဲ့အောင်ဆိုပြီးတော့မြတ်စွာဘုရားကအရကဆရာကြီးရဲ့ဆုံးမကိုနမူနာပြပြီးတော့ဆုံးမခဲ့တယ်တခါတော့ကအရကလို့ခေါ်တဲ့ဆရာကြီးတယောက်ရှိသူကမိမိရဲ့တပည့်ရာပေါင်းများစွာကိုမကြာခဏဆုံးမလိရှိတယ်။တပည့်တို့လူတွေရဲ့အသက်ဟာအင်မတန်တူတောင်းနေ။အသက်ရှင်သန်နေရပြန်တော့လည်းအင်မတန်ပင်ပန်းစေရတယ်။ဒါကိုညာနဲ့ဆင်ញင်ပြီးတော့မသေးခင်ချိန်ကာလလေးအတွင်းမှာကုသိုလ်ကောင်းမှုကိုပြုပါ၊မြတ်သောအကျင့်ကိုကျင့်ပါ။အဲ့ဒီလိုမကြာခဏဆုံးမလိရှိ။လူတတန်တူတဲ့အကြောင်းကိုလည်းပဲဥပမာခုနှစ်မျိုးနဲ့ဆုံးမလိရှိတယ်။အနုဒနံစီဝိတံဥဒ္ဒဝဘိန္ဓုပမံလူသားတွေရဲ့အသက်ဟာစီနင်းမောင်းနဲ့တူတယ်။မြတ်ဖြာဝမှာတင်းနေတဲ့စီနင်းမောင်းဟာကြာရှည်စွာတည်တံ့ခြင်းမရှိဘူး။နေအောင်ကြီးထွက်လာတဲ့နဲ့တပိုင်းနဲ့တစ်ပဲစီနင်းဟာကွယ်ပြောက်သွားရ။အဲဒီလိုပဲလူသားတွေရဲ့အသက်ဟာအင်မတန်တူတောင်းနေ။အနုဒနံစီဝိတံဥဒ္ဒကပုပ္ပုလူပမံလူသားတွေရဲ့အသက်ဟာရေဘွက်ကလေးနဲ့လည်းတူတယ်။ရေပြင်ပေါ်မှာမိုးရွာချလိုက်တဲ့အခါမိုးရချိမှန်တဲ့နေရာမှာရေဘွက်ကလေးတွေထလာတယ်။အဲ့ဒီရေဘွက်ကလေးဟာထထချင်းချက်ချင်းပဲကွဲပြောက်သွားရတယ်။ကြံမြင့်စွာမတည်ဘူး။အဲ့ဒီလိုပဲလူသားတွေရဲ့အသက်ဟာလည်းအင်မတန်တူတောင်းလာပါတယ်။မနုဿနံဇီဝိတံဥတ္တကေဒန္ဒရာစုပမံလူသားတွေရဲ့အသက်ဟာရေပေါ်မှာထုံနဲ့ရေးထားတဲ့အရေးချောင်းလေးနဲ့လည်းတူတယ်။ရေပေါ်မှာထုံချောင်းလေးတစ်ချောင်းနဲ့မြင်းချောင်းလေးတစ်ခုရေးလိုက်မယ်ဒါမှမဟုတ်စက်လုံးလေးတစ်လုံးရေးလိုက်မယ်ဆိုရင်အဲ့ဒီနေညာအဲ့ဒီစလုံးဟာကြာကြာမတီးတမ်းနဲ့ချက်ချင်းပဲကွဲပြောက်သွားရတယ်။အဲ့ဒီလိုပဲလူသားတွေရဲ့အသက်ဟာလည်းအင်မတန်တူတောင်းပါလေ။မနုဿနံဇီဝိတံနတိပပတိဥပမံလူသားတွေရဲ့အသက်ဟာတောင်ပေါ်ကစီးဆင်းလာတဲ့ညရေနဲ့လည်းပဲတူတယ်။တောင်ပေါ်ကနေအရှင်ဟုန်ပြင်းစွာနဲ့စီးဆင်းလာတဲ့ရေဟာနောက်ကိုဘယ်တော့မှမပြန်မနဲ့ရှေ့ကိုပဲတောက်လျှောက်စီးဆင်းသွားတယ်လို့လူသားတွေရဲ့အသက်ဟာလည်းအင်မတန်တူတောင်းပါလေ။မနုဿနံဇီဝိတံခေလဘိန္ဓုပမံလူသားရဲ့အသက်ဟာတရွေးပေါင်းနဲ့လည်းတူတယ်လူတယောက်တရွေးထွေးတော့မယ်ဆိုတော့ကတွင်ထဲမှာရှိတဲ့တရွေးတွေကိုရှာဖြားမှစုလိုက်တယ်စုပြီးတော့ထွေးလိုက်တယ်တရွေးတွေကိုစုလိုက်တဲ့အချိန်စုပြီးတော့တပည့်ထွေးလိုက်တဲ့အချိန်ဟာဘာမှမကြဘူးအဲ့ဒီလိုပဲလူသားရဲ့အသက်ဟာလည်းပဲအင်မတန်တူတောင်းလာပါတယ် မနုဿာဏဇီဝိတံမန္တပေတုပမံလူအားရဲ့အသက်ဟာအသားချင်းနဲ့လည်းတူတယ်တနေ့လုံးအပူပေးထားတဲ့တန်အိုးကြီးရဲ့မှာအသားတော်လေးတစ်ထုံပြစ်ချလိုက်မယ်ဆိုရင်အဲ့ဒီအသားတော်ဟာရှယ်ကနေညီပြီးတော့ချက်ချင်းပဲကွယ်ပြောက်သွားရတယ်အဲ့ဒီလိုပဲလူအားရဲ့အသက်ဟာအင်မတန်တူတောင်းလာပါတယ်မနုဿာဏဇီဝိတံခောဝိစုပမံလူသားရဲ့အသက်ဟာအသက်ခံရမယ်နွားမနဲ့လည်းတူတယ်။နွားမတကံကိုတတ်တော့မယ်ဆိုပြီးတော့တာတယုံခေါ်သွား။အဲ့ဒီနွားရဲ့ခြေလန်းတိုင်းခြေလန်းတိုင်းဟာတာတယုံနဲ့နီးလာတယ်။ပေချင်းတရားနဲ့နီးလာတယ်။အသေးခံရဖို့နဲ့နီးနီးလာတယ်။အဲ့ဒီလိုပါပဲလူသားရဲ့အသက်ဟာလည်းအင်မတန်တူတောင်းလာပါတယ်။အဲ့ဒီလိုဥပမာခုနှစ်မျိုးနဲ့လူသက်တန်တူတောင်းတဲ့အကြောင်းပြောပြီးတော့အဲ့ဒီလိုတက်လူသက်တန်တူတဲ့အကြောင်းကိုအမြဲမပြတ်ဆင်ခြင်ပြီးတော့တပည့်တို့ကိုယ်တော်ကောင်းမှုကိုပြုကြပါမြတ်တော်အကျင့်ကိုကျင့်ကြပါလို့အရကဆရာကြီးကဆုံးမအမှန်ကတော့အဲ့ဒီအဆုံးမကိုမြတ်စွာဘုရားရှင်ကဆုံးမကျင်တာပါပဲတော်တော်လေးတိုင်းရဲ့မဆုံးမပဲနဲ့အရကဆရာကြီးဆုံးမခဲ့တာကိုနမူနာပေးပြီးဆုံးမတာဘာရည်ရွယ်ချက်လဲဆိုရင်မိမိရဲ့အဆုံးမပူပြီးတော့လင်းနဲ့စီခြင်းလို့ပါဘယ်လိုလင်းနဲ့တော်တယ်လဲဆိုတော့လူတတန်တူလာပါတယ်လို့ဆုံးမခဲ့တဲ့အရကဆရာကြီးတို့ခေတ္တကလူတတန်းဟာဘလောက်ရှိသလဲဆိုရင်အနှစ်6000ရှိတယ်ဒီကနေ့ခေတ္တတန်းနဲ့ကြည့်လိုက်ရင်တော့အနှစ်6000ဆိုတာအတ္တတန်းရှိလိုက်တာကုန်ခဲလိုက်တာလို့ထင်စရာကြီးပါပဲအဲ့ဒီလောက်အသက်ရှည်တဲ့ခေတ္တမှာတောင်မှလူတတန်းဟာတွေ့လိုက်တာလို့ပညာရှိလူတော်ကောင်းများစင်ချင်းနှလုံးသွင်းပြီးတော့ကုသိုလ်ကောင်းမှုပြုခဲ့ကြသေးတယ်ဆိုရင်ချက်သားတို့ချက်သမီးတို့ဒီကနေ့လူတတန်းမှာလူတတန်းတူလိုက်တာလို့ပို့ပြီးတော့ဆင်ခြင်တင်တာပေါ့အသက်ရှင်နေရတယ်တော့လေချမ်းချမ်းသာသာတသက်သာသာနဲ့ရှင်ရသလားဆိုတော့ဘဟုဒုက္ခဘဟုပါယတံဆင်းရဲခြင်းပင်မခြင်းကသာများတယ်အသက်ရှင်ရတာပင်မဆင်းရဲလိုက်တာလို့ပြောခဲ့တဲ့အရကဆရာကြီးတို့ခက်တုံးကအနာယောဂါဆိုလို့ဘာပဲရှိတယ်လဲဆိုရင်ဆလေးဝါအာဘာဇအဟိတုံယောဂါ6မျိုးပဲရှိမိဒံအုံနှံစည်းကိစ္စာပြိပါဒဥစ္စာရောပတ္တဝောတိတံအေးရာယောဂအုံနှံပူရာယောဂစည်းကိစ္စာထမင်းစားရာယောဂပြိပါဒရှင်ငတ်တာယောဂဥစ္စာရောကျင်ကြီးစွန့်ကျင်တာယောဂပတ္တဝောကျင်ငယ်စွန့်ကျင်တာယောဂဒီကနေ့ခေတ်အနေနဲ့ကြည့်လိုက်ရင်တော့အဲ့ဒီ6မျိုးဟာယောဂလို့တောင်သတ်မှတ်เสียမဟုတ်ပါဘူးဘာမှမပြောပါလို့တဲ့6မျိုးကိုတော့မှနာရောတာလို့တတ်မှတ်ပြီးတော့အသက်ရှင်ရတာပြင်မှန်ဆင်းရဲလိုက်တာလို့ဆင်းခြင်းနှလုံးသွင်းခဲ့သေးတယ်ဆိုရင်ဒီကနေ့ခေတ်အနာရောဂါတွေထူပြောလာတဲ့ခေတ်ဇာဝိနည်းချမ်းမရဲ့အတွက်ပြင်မြန်မှန်ယုံကံလှုပ်ရှားရတဲ့ခေတ်မှာအသက်ရှင်တန်နေရတာပြင်မှန်ဆင်းရဲလိုက်တာလို့ပို့ပြီးတော့နှလုံးသွင်းတင်ကြတာပေါ့ချက်သားချက်သမီးတို့ဒါကြောင့်မနုဿာဏလူတို့ဤအာယုအသက်သည်အပကံနေပါလာပါပြီပရိဒဏ်ဒူတော်လာပါပြီလဟုကံနှင်းမြန်လုံးလာပါပြီသူဘောရီတော်အတိလိမ္မာဉာဏ်ပညာရှိတဲ့သူတော်ကောင်းပုဂ္ဂိုလ်သည်နံသူအသက်ကိုဟိလိယကဲ့ရဲ့ရှုံချရာ၏အသက်ကိုကဲ့ရဲ့ရှုံချရမယ်ဆိုတာလူတတန်းဟာတူတောင်းလိုက်တာအမတန်ကုံလွယ်လိုက်တာလို့အဲ့ဒီလိုဉာဏ်နဲ့ဆင်ခြင်ရမယ်လို့ဆိုလိုတာပါပဲဇာတတမွေးဖွားလာသောပုဂ္ဂိုလ်ဤအမရဏမတရားခြင်းမြည်နိနှတိမရှိပါပဲမွေးဖွားလာတဲ့ပုဂ္ဂိုလ်မှန်ရင်တော့သိရမှာပဲမသိဘူးဆိုတာမရှိဘူးမေသောတာတေခြင်းတရားဤနာဂမောရှောက်မလာမဲ့အချိန်ခါသည်နှစ်ထိမရှိပါဘီတေခြင်းတရားရှောက်မလာမဲ့အချိန်ဆိုတာမရှိဘူးအချိန်မရွေးတေခြင်းတရားကရောက်လာနိုင်တယ်လူတရားဟာအချိန်မရွေးသေဆုံးသွားနိုင်ဘာဖြစ်လို့လဲဆိုတော့လူရဲ့ခန္ဓာမှာတေခြင်းတရားကအမြဲတမ်းကပ်ပြီးတော့လိုက်ပါလာလို့ပဲလူသားတွေမွေးဖွားလာတဲ့အခါမှာလက်ရှိဗလာပဲဘာမှအဖို့မပါဘူးလို့ဆိုကြပေမဲ့မျက်စိနဲ့မြင်လာတဲ့အဖို့သာမပါတာပါမျက်စိနဲ့မမြင်ရတဲ့သေခြင်းတရားတိကျသောအဖို့ကတော့လူတိုင်းမှာပါလာကြတယ်အဲ့ဒီအဖို့ကလည်းပဲအဖို့ကောင်းမဟုတ်ဘူးကိုယ့်ကိုပဲအချိန်တက်ဖြတ်ရမလဲလို့အများရန်အကွက်ချောင်းနေတဲ့အဖို့ဆိုပဲလက်ထက်မှာတန်လက်ကင်ထားတဲ့လူတသမားဟာမိမိတိုက်ရမယ့်လူရဲ့လက်ထဲမှာတန်လက်ကြီးဝဲပြီးတော့အများရန်နောက်ကနေထက်ချမကွာလိုက်ပါလာတယ်လို့လူသားရဲ့ခန္ဓာမှာလည်းပဲသိခြင်းတရားဟာထက်ချမကွာကပ်ပြီးတော့လိုက်ပါလာတယ်။တဏ္ဍာရေတဏ္ဍာမိုးတွင်ကာလမှုတွေထွက်လာတာကြည့်လိုက်သဘော။မြေကြီးကနေမှုတွေထွက်လာတာ
ထွက်လာတဲ့များတော့မှုရရဲ့ဥချိန်မှာမြေမုံကလေးတွေတဲမုံကလေးတွေကပ်ပြီးတော့ပါလာတယ်။မြေမုံကပ်ပါလာတဲ့မှုဆိုတာမရှိဘူး။ရေကြီးတွေကထွက်လာတဲ့မှုမှန်သမျှရဲ့ချိန်မှာမြေမုံလေးတွေကပ်ပါလာ။အဲ့ဒီလိုပဲအမိဝမ်းကောင်းတိဟူသောမြေကြီးတွေကလည်းထွက်လာတဲ့လူသားတိဟူသောမှုပွင့်လေးတွေရဲ့ပေါ်မှာလည်းပဲတေခြင်းတရားတိဟူသောမြေမုံလေးတွေဟာကပ်ပြီးတော့ပါလာတယ်။မောင်မကတ်နေတဲ့မြေမုံလေးတွေတဲမုံလေးတွေကရေနဲ့ထက်ကထက်ကအထက်ကဆေးကြောတောက်တင်လိုက်မယ်ဆိုရင်ပြောင်းဆင်သွားနိုင်လေတယ်လူသားရဲ့ခန္ဓာမှာကပ်ပါလာတဲ့တေခြင်းတရားဆိုတာကတေခြင်းတရားဆိုတဲ့မြေမုံကတော့မြေမုံတဲမုံလေးတွေကတော့ဘယ်လိုနည်းနဲ့မှဆေးကြောတောက်တင်ဖယ်ရှားပစ်လို့မရဘူးခန္ဓာရလို့ရှိရင်တေခြင်းတရားဆိုတာရှိနေတော့မှာပဲဒါကြောင့်မစ္ဆုတာတေခြင်းတရားကြီးနာဂမောရှောက်မလာနိုင်တဲ့ချိန်ဒီနေ့မရှိပါဘူးနေလုံးကြီးထွက်လာတာကြည့်လိုက်ထွက်လာတဲ့နေလုံးကြီးတရွတ်ရွတ်နဲ့သွားနေတာဘယ်ဘက်ကိုသွားနေသလဲဆိုရင်ချုပ်ပြောက်ဖို့ကွယ်ဝင်ဖို့အတွက်ကိုပဲသွားနေတာထွက်လာတဲ့နေလုံးကြီးရွေးရှားသွားနေတာကွယ်ပြောက်ဖို့ကဘက်ကိုပဲရွေးရှားပြီးတော့သွားနေတယ်လို့မွေးဖွားလာတဲ့တတ္တဝါတိုင်းတတ္တဝါတိုင်းဟာလေသိချင်းပြစီကိုပဲဥကြည့်ပြီးတော့သွားနေကြရတာပဲလူသားတိုင်းလူသားတိုင်းဟာသိမဲ့နေသိမဲ့အချင်းကိုစောင့်ပြီးတော့နေကြရတာပဲသိမဲ့နေသိမဲ့အချင်းကိုစောင့်ရင်းနဲ့ယုံကံလှုပ်ရှားနေကြရတာပဲ။ဒါကြောင့်အိထံတရိမသေးခင်ချိန်ကာလလေးအတွင်း၌ကုသလံဒါနသီလသမထဥစွာသောကုသိုလ်ကောင်းမှုကိုကတ္တဗံပြုသည်မှာပဲ။ဓမ္မစရိယံဝိပဿနာဥစွာသောမြတ်သောအကျင့်ကိုလည်းပဲစရိတဗံကျင့်သုံးနေလားပါပဲ။အာတိတတိသောဥထိန်မှမီးလောင်နေသောပုဂ္ဂိုလ်သည်မိမိရဲ့ကောင်းမှလောင်နေတဲ့မီးကိုလင်လန်စွာငြိမ့်သာရသကဲ့သို့ကောင်းမှမီးလောင်နေတဲ့ပုဂ္ဂိုလ်တဏှာကနေပြီးတော့မိစားလေးတစ်ခုနဲ့ပြက်လိုက်လို့ကောင်းမှမီးလောင်နေတဲ့ပုဂ္ဂိုလ်ဟာဒီမီးဘယ်သူပြက်လိုက်တာလဲဘယ်ရဲ့မျက်နှာကလာတာလဲမီးလေးရလဲဘာလဲရှားမီးလေးလားဖျောင်းနိုင်မီးလေးလားရင်းနှီးစီမီးလေးလားသောက်ပြချင်းမီးလာတဲ့အရက်ကိုလည်းကြည့်နေကြရှားနေကြမလို့ဘူးဘာမီးလဲဆိုတော့လည်းစူးစမ်းနေကြမလို့ဘူးလောင်နေတဲ့မီးကိုငိမ့်အောင်ညှိမှုသည်သူ့အတွက်အရေးကြီးဆုံးအလုပ်ပဲအဲ့ဒီလောင်နေတဲ့မီးငိမ့်အောင်ညှိတဲ့နေရာမှာလည်းအေးအေးဆေးဆေးလေးညှိနေလို့မဖြစ်ဘူးလင်းလင်းမြန်မြန်တော်တော်လက်လက်ခတ်တုတ်တုတ်လေးငြိမ့်နိုင်မှဆင်းရဲဒုက္ခကလွတ်မြောက်နိုင်တယ်။အဲဒီလိုပဲဒါနသီလသမထနဲ့တကဝိပဿနာလုပ်ကိုအားထုတ်တဲ့နေရာမှာလည်းအေးအေးဆေးဆေးအားထုတ်နေရမှာမဟုတ်ဘူး။အာရိဒ္ဓတိသောဥထိန်၌မိလောင်နေသောပုဂ္ဂိုလ်သည်လောင်နေတဲ့မိကိုလင်မြန်စွာငြိမ့်သာရသကဲ့သို့ဓမ္မစရိယံမြတ်သောအချက်ဝိပဿနာလုပ်ဆိုတဲ့မြတ်သောအချက်ကိုလည်းပဲစရိယလင်မြန်စောစွာကျင့်သုံးသင့်လပါပေတတိ။မိမိကိုလူပြားကကြံကြောင်းတစ်ချောင်းပေးလာခဲ့မယ်ဆိုရင်အဲ့ဒီကြံကိုအရင်ကစပြီးတော့စုံမလားအဖျားကစပြီးတော့စုံမလားဆိုရင်တေခြင်းတရားကိုမစင်ကျင်မိတဲ့ပုဂ္ဂိုလ်များကတော့အဖျားကနေစပြီးတော့စုံပဲတေခြင်းတရားကိုဒီစင်ကျင်မိတဲ့ပုဂ္ဂိုလ်ကတော့အရင်ပိုင်းကနေစပြီးတော့စုံမယ်အဖျားပိုင်းကနေစပြီးတော့စုံတဲ့ပုဂ္ဂိုလ်ကတော့အကောင်းဆုံးအရာသည်အရင်မှရှိတဲ့အတွက်ကြောင့်အရာကိုတဖြည်းဖြည်းတုံးပြီးခံစားမယ်ဆိုတဲ့ရည်ရွယ်ချက်ပါဒီတော့အဖျားပိုင်းကိုစုံနေရင်တန်လည်းနဲ့တည်ဆုံးသွားခဲ့မယ်ဆိုရင်အရင်ပိုင်းမှာရှိတဲ့အကောင်းဆုံးရတာကိုသူဒီခံစားခွင့်ရမှာမဟုတ်တော့ဘူးတည်ခြင်းတရားကိုသင်ကျင်ထားတဲ့ပုဂ္ဂိုလ်ကအရင်ပိုင်းကနေစပြီးတော့ကြံကိုစုံတော့အဖျားပိုင်းကိုမရောက်ခင်မှာတည်သွားခဲ့မယ်ဆိုရင်လည်းပဲအကောင်းဆုံးရတာကိုခံစားပြီးပြီဖြစ်တဲ့အတွက်ကြောင့်သူ့အတွက်တရားကျိုးနှပ်ပါတယ်ဒေါကီအာယံကာမဂုဏ်ချမ်းသာဆိုတာကြံရဲ့အဖျားပိုင်းရတာနဲ့တူပါတယ်ဝိပဿနာချမ်းသာတဲ့တကမချမ်းသာဖူချမ်းသာနိဗ္ဗာန်ချမ်းသာဆိုတာကြံရဲ့အရင်ပိုင်းချမ်းသာနဲ့တူပါတယ်။ရခဲ့တဲ့လူဘဝရတဲ့အခါအဖျားပိုင်းချမ်းသာနေပဲအချိန်ကုန်ပြီးတော့မိမိရဲ့ဘဝတန်ဖိုးကိုနှိမ့်ချပြစ်လိုက်မလား။ဝိပဿနာချမ်းသာမချမ်းသာဖူချမ်းသာလို့ခေါ်တဲ့အရင်ပိုင်းချမ်းသာကိုခံစားပြီးတော့ပဲမိမိရဲ့ဘဝတန်ဖိုးကိုမြင့်တင်မလားဆိုတာကတော့ကိုယ်ကိုယ်တိုင်ဆုံးဖြတ်ကြရမှာပါပဲ။တန်လျာနဲ့ချီပြီးတော့ကြုံတွေ့ခဲ့လာတဲ့ဗုဒ္ဓမြတ်စွာသာသနာတော်ကြီးနဲ့တွေ့ကြုံတဲ့အခိုက်မှာမတေခင်ချိန်ကာလလေးအတွင်းအလုတ်တင်အလုတ်ထိုက်ဆုံးဖြစ်တဲ့ဝိပဿနာအလုတ်ကိုအရှိဟုံကောင်းကောင်းအင်းအားပါပါစွန့်ရည်ပြည့်ပြည့်နဲ့လုံနိုင်ဖို့အတွက်သေခြင်းတရားကိုအမြဲမပြတ်ဆင်ခြင်ကြပါဆင်ခြင်နိုင်ရပါစေဆိုတဲ့ရည်ဝဲချက်နဲ့ဟောကြားတဲ့မတေခင်မှာဘာလုပ်ကြမလဲဆိုတဲ့ဥစဉ်တွေရဲ့တရားဒီနေရာမှာပဲဤကုန်းချုပ်ပါတယ်အပမဒိနာတံပါဒိတာအပမဒိနာမမိတ်မလဲရောမပေါမနံထက်တံသောတတိတရားဖြင့်တံပါတိထတိလသမာတိပညာဥစွာသောသိခာသုံးပါးတို့ကို ကိုစီကိုငါပြေစောင်းကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း